နယူးယောက်မှာကျင်းပနေတဲ့66ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံကိုလာပြီးတော့တက်တယ်မြန်မာနိုင်ငံညာရေးဝန်ကြီးဦးဝနမောင်လွင်ဟာကြာသပတေးနေ့မှာတော့ဝါရှင်တန်ဒီစီကအမေရိကန်နိုင်ငံညာရေးဝန်ကြီးဌာနမှာမြန်မာနိုင်ငံဆိုင်ရာအမေရိကန်အထူးကိုယ်စားလှယ်တယ်ရက်မစ်ချယ်အပြင်အမေရိကန်လက်ထောက်နိုင်ငံညာရေးဝန်ကြီးတွေဖြစ်တဲ့ကတ်ကမ်ဘယ်နဲ့မိုက်ကယ်ပေါ်စနာတို့နဲ့တွေ့ဆုံခဲ့ပါတယ်ဒီလိုတွေ့ဆုံခဲ့တဲ့အကြောင်းအသေးစိတ်ကိုတော့ဒေါက်ခင်မျိုးသက်ကပဲပြောပြပါအောင်ရှင်
ဦးဝနမောင်လင်းဟာစက်တင်ဘာ22ရက်နေ့ကအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနအရှေ့အာရှနဲ့ Pacific ရေးရလက်ထောက်နိုင်ငံခြားရေးဝန်ကြီး Kurt Campbell နဲ့မြန်မာနိုင်ငံဆိုင်ရာအမေရိကန်အထူးကိုယ်စားလှယ် Derek Mitchell တို့နဲ့ကုလသမဂ္ဂအထွေထွေညီလာခံရဲ့ပြင်ပတီးသန့်စီဝေးမှာဆွေးနွေးခဲ့ပါတယ်။စက်တင်ဘာ28ရက်အင်္ဂါနေ့ကအထွေထွေညီလာခံမှာမိန့်ခွန်းပြောကြားခဲ့တဲ့မြန်မာနိုင်ငံခြားရေးဝန်ကြီးဟာကြာသပတေးနေ့မှာတော့ Washington DC ကိုလာရောက်ပြီးနောက်ဆက်တွဲဆွေးနွေးမှုတွေလုပ်ခဲ့တယ်လို့ American နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရ Mark Toner ကပြောပါတယ
် A Special Representative and Policy Coordinator for Burma Derek Mitchell along with Assistant Secretary for East Asia
မြန်မာနိုင်ငံဆိုင်ရာ American အထူးကိုယ်စားလှယ် Derek Mitchell ဟာအရှေ့အာရှနဲ့ Pacific ရေးရာလက်ထောက်နိုင်ငံခြားရေးဝန်ကြီး Kurt Campbell Democracy လူ့အခွင့်အရေးနဲ့အလုပ်သမားရေးရာလက်ထောက်နိုင်ငံခြားရေးဝန်ကြီး Michael Posner တို့နဲ့အတူမြန်မာနိုင်ငံခြားရေးဝန်ကြီးဦးဝနမောင်လွင်နဲ့ဒီကနေ့စက်တင်ဘာ29ရက်နေ့မှာနိုင်ငံခြားရေးဝန်ကြီးဌာနမှာတွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒါဟာပြီးခဲ့တဲ့သတင်းပတ်ကုလသမဂ္ဂအထွေထွေညီလာခံကြီးရဲ့ပြင်ပမှာမြန်မာကိုယ်စားလှယ်အဖွဲ့နဲ့အမေရိကန်အစိုးရဘက်ကတိုက်ရိုက်ဆွေးနွေးမှုလုပ်ခဲ့တာအပြင်စက်တင်ဘာလစန်းတုန်းကမစ္စတာမစ်ရှယ်မြန်မာနိုင်ငံကိုတွားရောက်ခဲ့တာတွေရဲ့နောက်ဆက်တွဲလှုပ်ဆောင်မှုပါ
။ဒီနယူးယောက်ဆွေးနွေးပွဲဟာပွင့်လင်းမှုရှိပြီးအကျိုးရှိတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကပြောကြားခဲ့ပါတယ်။ဒါပေမဲ့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်တာဆန်းစုကြည်နဲ့အခုလည်းပို့ပြီးအတိတ်ပဲရှိတဲ့ဆွေးနွေးမှုတွေပြုလုပ်ဖို့အတွက်တောင်းဆိုလိုက်သလိုနိုင်ငံရေးအကျဉ်းသားတွေလှုပ်ပေးဖို့တိုင်းရင်းသားတွေနဲ့စစ်ပွဲဆင်နွှဲနေတာတွေရပ်ဆိုင်းဖို့နဲ့မြောက်ကိုရီးယားနဲ့ဆက်ဆံရေးအခုလည်းပို့ပြီးထင်သာမြင်သာရှိစေဖို့အပါအဝင်ခိုင်မာတဲ့အပြောင်းလဲခြေလှမ်းတွေလှမ်းဖို့ပြောကြားခဲ့သလိုအမေရိကန်နိုင်ငံရဲ့မြန်မာပေါ်ထားရှိတဲ့မူဝါဒဟာအပြောင်းလဲမရှိဘူးလို့ဆိုပါတယ
် We haven't changed our basic approach to Burma our policy which is still a dual track approach
American နိုင်ငံရဲ့မြန်မာနိုင်ငံပေါ်ထားရှိတဲ့မူဝါဒဟာမပြောင်းလဲပါဘူးတစ်ဖက်ကပိတ်ဆို့အရေးယူဒဏ်ခတ်မှုတွေလုပ်နေချိန်မှာပဲဓာတ်ရိုက်ဆက်ဆံဆွေးနွေးမှုတွေကိုပါလုပ်နေတာပါမြန်မာနိုင်ငံမှာဒေါ်အောင်ဆန်းစုကြည်နဲ့ဓာတ်ရိုက်ဆွေးနွေးမှုလုပ်တာကိုမကြသေးခင်ကမှတွေ့လာရတဲ့ပြောင်းလဲကိစ္စတွေအတွက်ကြိုးစားပါတယ်ဒါပေမဲ့အခုထိမတွေ့ရသေးတဲ့အဓိကပြဿနာကြီးတွေဖြစ်တဲ့နိုင်ငံရေးအကျဉ်းသားအားလုံးကိုလွှတ်ပေးဖို့အမျိုးသားပြန်လည်တည်မြဲရေးကိုဦးတည်တဲ့တိုင်းရင်းသားတွေနဲ့တိုက်ခန့်အဖွဲ့အစည်းအားလုံးနဲ့ဆွေးနွေးဖို့အပြင်လူ့အခွင့်အရေးဆိုင်ရာတာဝန်ခံမှုရှိစေဖို့နဲ့လူနည်းစုတိုင်းရင်းသားတွေနဲ့တိုက်ပွဲဆင်နွှဲတာတွေရပ်ဆဲအောင်လုပ်ဖို့လဲအားပေးပါတယ
်မြန်မာနိုင်ငံခြားရေးဝန်ကြီးဦးဝနမောင်လင်းအပြင်2009ခုနှစ်တုန်းကနိုင်ငံခြားရေးဝန်ကြီးတာဝန်ထမ်းဆောင်ခဲ့တဲ့ဦးညာဝင်းကိုလည်းဝါရှင်တန် DC ကိုလာရောက်ခွင့်ပြုခဲ့တာမို့သမ္မတအိုဘားမားအဆိုအရလက်ထက်မှာနှစ်ပေါင်း50လောက်အတွင်းမြန်မာနိုင်ငံပေါ်ဆက်ဆံရေးပျော့ပြောင်းလာခဲ့တယ်လို့အများကရှုမြင်ကြပါတယ်1992တွေလောက်ကစပြီးအမေရိကန်နဲ့ဥရောပနိုင်ငံတွေကိုမြန်မာစစ်ဆေးကခေါင်းဆောင်ပိုင်းလာရောက်မှုတွေကန့်သက်အရေးယူခဲ့တာမို့ကုလသမဂ္ဂနဲ့နိုင်ငံတကာအစည်းအဝေးတွေမှာအပပြည်ဝင်ခွင့်ဗီဇာထုတ်မပေးခဲ့ပါဘူးနယူးယောက်ကုလသမဂ္ဂအထွေထွေညီလာခံကိုတက်ရောက်ခွင့်ပေးခဲ့ပေမဲ့2003ခုနှစ်မြန်မာနိုင်ငံလွတ်မြောက်ရေးနဲ့ဒီမိုကရေစီရရှိရေးအတွက်ထုတ်ပြန်ခဲ့တဲ့ဥပဒေအရနယူးယောက်ပြည်ပမိုင်းအစိတ်တဲ့ပို့ပြီးဝေးတဲ့နေရာကိုသွားဖို့အတွက်သမရအင်ဗျူရဲ့အထူးခွင့်ပြုချက်လိုအပ်ပါတယ်2009ခုနှစ်မှာဥညာဝင်းကို Washington DC ကိုလာရောက်ခွင့်ပေးခဲ့တာမို့ American အာရှစီးပွားရေးလုပ်ငန်းရှင်များကောင်စီနဲ့ Virginia အထက်လွှတ်တော်မှ Jim Webb တို့နဲ့တွေ့ဆုံပြီးမြန်မာတန်ယုံနဲ့သမရအင်ဗျူ Lincoln အထိမ့်မှန်နေရာနဲ့ပြတိုက်တွေကိုတွားရောက်လေပတ်ခွင့်ရခဲ့ပါတယ်ဒါပေမဲ့ American အခြေခံအရာရှိတွေနဲ့တွေ့ဆုံဆွေးနွေးခွင့်တော့မရခဲ့ပါဘူးအခုဥဝနမောင်လင်းရဲ့ American နိုင်ငံလာရောက်မှုကအရင်ချိန်ကနဲ့ရှင်ရင်ကြွားချတယ်လို့ထောင်လိုင်းရဲ့ရရှိဟောင်းနဲ့တန်တမန်ဟောင်းတူဖြစ်သူဦးအောင်လင်းထွတ်ကပြောပါတယ
်ဥလမောင်ရင်နေနဲ့ကတော့အရင်ချိန်နေနဲ့မတူပါဘူးခင်ဗျအရင်ချိန်နေတုန်းကဘုရားဘုရားတန်းချီရဲ့ဒီအာနာရှင်စနစ်အားမှာသူတေးသူတေးချေဆိုရှင်လောက်ရတဲ့နေတိုင်းမျိုးရှိပါတယ်အခုအပိုင်းမှာတော့ဘုရားဘုရားတန်းချီလုံးဝကင်းကွာသွားတာမဟုတ်ပေမဲ့တရားဝင်ဩဇာအာဏာကတော့ဘုရားဘုရားတန်းချီစီမှာမရှိတော့ဘူးဦးနေဝင်းလို့ဖြစ်သွားပြီပေါ့ဗျာဦးတိတ်စိန်တို့နေနေရတော့လေဒါဘုရားတန်းချီပေါ်မှာတော့လုံးဝမစတင်ပြင်နဲ့ချင်းသိမ့်သိမ့်သိမ့်တော့လုတ်သွားလိမ့်မယ်လို့ကျွန်တော်မြင်တယ်အဲဒါကြောင့်မလို့ခုနမောင်ရင်ယူအန်မှာပြောတာကောအမေရိကန်ကိုလာလာဟောကတော့အရင်2000ပြင်2အချိန်နေမျိုးဟုတ်နိုင်မှုဆိုတဲ့ဥစ္စာကိုပေါ်လင်းနေရှာတဲ့အနေအထားမျိုးရှိပါတယ
်။ဦးအောင်လင်းထွက်ကပြောသွားတာပါ။